တရုတ်မှာလည်းသက်ကုံတွေခိန်းတစ်ခုမှာတရုတ်နိုင်ငံသားရင်မောင်းနဲ့သာတရုတ်နိုင်ငံတွင်ဝင်ရောက်ခွင့်ရတဲ့စနစ်ကိုဗိုလ်ရုံးကစပြီးတော့ပြန်ဖြတ်ခဲ့ပါတယ်။ဒါဟာကိုဗစ်ကာယောဂါစဖြစ်ပြီးကလေးကတင်းကျပ်ထားတဲ့နိုင်ငံကုံတွေကန့်သက်ချက်တစ်ခုကိုဖြေလျှော့ပေးလိုက်တာပါ။ရန်ကုန်ကဖေးပူလာတဲ့သတင်းကိုကိုငင်းချန်းပြောပြပေးမှာဖြစ်ပါတယ်ဗျာ
။တရုတ်နိုင်ငံထဲကိုမြန်မာကုန်ကားတွေဝင်မယ်ဆိုရင်တရုတ်ရင်မောင်းထဲမှာဝင်ခွင့်ပြုတဲ့ကိုဗစ်ယောဂါထိန်းချုပ်ရေးစည်းကမ်းချက်တွေကိုပယ်ဖြတ်လိုက်ပြီလို့ယူနန်ပြည်နယ်ဝမ်တိန်ဂိတ်အကောက်ခွန်ဌာနကဒီဇင်ဘာလ23ရက်နေ့စွဲနဲ့ထုတ်ပြန်ထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်105မိုင်ကကျင်းစန်းကြော့ဂိတ်နဲ့ကချင်းပြည်နယ်လွယ်ကျယ်ဂိတ်ကိုဖြေလျှော့ပေးလိုက်တာပါ။ဒီလိုဖြေလျှော့လိုက်တဲ့အတွက်တရုတ်မြန်မာနှစ်ဖက်စလုံးအကျိုးအမြတ်ရှိတဲ့အကြောင်းမူဆယ်ဆန်ကုန်တယ်ကြီးများအတင်းရဲ့တာဝန်ရှိသူတူကအခုလိုပြောပါတယ်။
ဆိုတော့ဒီကတည်းကဆိုရဲကိုယ်စီအဖို့တော့အပဒါမအစီအစီတဲ့ကိစ္စကူပေါ့အခုတော့အားလုံးဒီပေါ်ချက်ပြီးပေါ်ပြထလာပြီးတော့ဘူမိကောဘူမိမောင်းပြီးဝင်လိုက်တဲ့ဆက်တဲ့ဟာတော့ကာနမားရဲ့အတွက်ကောကုံတွေတက်ကောပူပြီးတော့အကျိုးသက်ရှိတဲ့အလုပ်ကူလို့လာတယ်ပေါ့ဖြစ်နေပြီပ
ါမြန်မာဘက်ကဖရဲတခွာဆန်စကွဲရာဘာပဲပြောင်းနှမ်းနဲ့တခြားစားတောက်ကုံကားတွေကျင်စန်းကြော့ဂိတ်ကနေတရက်ကိုအစီး120လောက်တရုတ်ပြည်ထဲကိုမြန်မြန်ဝင်ခွင့်ရသွားတယ်လို့တရုတ်ဘက်ကလည်းကုံကားအစီး90လောက်မြန်မာဘက်ကိုတိုက်ရိုက်ဝင်ခွင့်ရသွားပါတယ်။ဒီစနစ်ကိုနှစ်နှစ်အတွင်းမှာပထမအဆုံးပယ်ဖြတ်လိုက်တာပါ။မြန်မာကုန်ကားတွေကိုတရုတ်နိုင်ငံသားတွေနဲ့အစားထိုးဝင်တဲ့စနစ်မှာတော့ကုန်ကားအပြည့်အစုံရှိတယ်လို့တရုတ်နိုင်ငံထဲမှာကားကိုပြန်ရှာလို့မရတာတွေဖြစ်ခဲ့တယ်လို့မူဆယ်ကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တူကအခုလိုပြောပါတယ
်။ဒါ first time ပဲဒီရင်ချန်နေထည့်တယ်ကိုဗစ်ကတော့ချန်နေထည့်ပြီးတော့မှအခုဒါဟိုလူသားတို့စနစ်မလုပ်တော့ဘဲနဲ့တိုက်ရိုက်ဝင်ရတဲ့ဟာကိုဒါပထမဆုံးပဲမူတယ်လည်းနောက်တက်ရင်ကားစီးကိုတလားမှတစ်ခေါက်ပဲရတယ်အလုံးအောင်ကြားတယ်အတွင်းထဲဝင်ကားပြန်ရလို့ရမှမရှိချန်နေလည်းပါသွားရင်ကျွန်တော်မှရင်သမားမှပိုတဲ့ပါသွားပြီဆိုရင်ကားအဆုတ်ပြတ်တယ်ပြန်လာအဲ့ကားဟိုကျွန်တော်အင်ဂျင်ချရကြမချရင်ဘော်ဒီတိုက်တာတော့ဘာလို့ညာလို့ရတာ
လာမယ့်2023ခုနှစ်ဇန်နဝါရီလ6ရက်နေ့မှာနှစ်နိုင်ငံနယ်စပ်ဂိတ်တွေအားလုံးဖွင့်ဖို့ကြိုတင်ညွှန်ကြားချက်တစ်ခုလည်းရှိထားတယ်လို့ကုန်တယ်တချို့ကပြောပါတယ်အဲ့ဒီစာထဲမှာတော့တရုတ်နိုင်ငံနဲ့ဝင်မဲ့ဘယ်သူမှဆို24နိုင်အတွင်းစစ်ဆေးထားတဲ့ကိုဗစ်ရောဂါကင်းရှင်းကြောင်းအထောက်အထားပြရမှာပါသတ်မှတ်ထားတဲ့ဟိုတယ်မှာ9ရက်စောင့်ကြည့်ခံပြီးတာနဲ့နယ်စပ်မြို့တွေမှာနေထိုင်အလုပ်လုပ်ကင်ခွင့်ရမှာဖြစ်တယ်လို့ယူနန်ကျန်းမာရေးဦးစီးဌာနရဲ့ကနဦးကြေညာချက်တချို့မှရေးသားထားပါတယ်ယူနန်ကျန်းမာရေးဌာနရဲ့ကနဦးကြေညာချက်တချို့မှရေးသားထားပါတယ်။တရုတ်ယူနန်အစိုးရအကောက်ခွန်ဌာနဟာမြန်မာနဲ့နယ်စပ်ကုန်သွယ်ရေးဂိတ်တွေကိုမြန်မာမှာကိုဗစ်ကပ်ရောဂါစဖြစ်တဲ့2020ခုနှစ်မတ်လနောက်ပိုင်းကစပြီးလိုအပ်သလိုကန့်သတ်ပိတ်ဆို့မှုတွေလုပ်ခဲ့တာပါ။နောက်ပိုင်းမှာတော့ဒီလိုကန့်သတ်မှုတွေဟာကိုဗစ်ကပ်ရောဂါထိန်းချုပ်ရေးထက်တရုတ်လုပ်ငန်းရှင်တွေရဲ့ကုန်သွယ်ရေးအသာစီးရလိုမှုဖြစ်နေတယ်လို့မြန်မာကုန်သွယ်ရေးဘက်ကမြင်လာပါတယ်။မလိုလားတဲ့ကန့်သတ်မှုတွေကြောင့်မြန်မာဘက်မှာပို့ကုန်ကုန်ကြဆေးတွေများလာသလိုတွင်းကုန်တွေလည်းအဆမတန်ဈေးကြီးတာတွေနဲ့ကြုံတွေ့လာရပါတယ်ခင်ဗျာ